ဒီကနေ့ဟာမြမလူလည်ရေးပြည်သူ့ကကြီးပူဇော်အောင်ဆန်းကိုမွေးဖွားခဲ့တဲ့နှစ်တရားပြည့်နှစ်ဖြစ်ပါတယ်1915ခုနှစ်မှာမွေးဖွားခဲ့တဲ့ပူဇော်အောင်ဆန်းဟာ1948ခုနှစ်မှာတိုင်းပြည်အတွက်အသက်ပေးခဲ့ရပေမဲ့ပြီးခဲ့တဲ့ဆယ်စုနှစ်တော်တော်များများမှာတော့ပူဇော်ရဲ့ဆွမ်းဆောင်မှုတွေပူဇော်အကြောင်းတွေကိုလူတို့ရဲ့အသိဉာဏ်ထဲမှာမေ့လျော့ပြီးတော့နေစေခဲ့ပါတယ်ဒီကနေ့လို့ပူဇော်အကြောင်းပွင့်ပွင့်လင်းလင်းပြောဆိုမေးမြန်းလေ့လာခွင့်ရတဲ့အချိန်မှာပူဇော်အောင်ဆန်းအကြောင်းသိခွင့်မရအောင်လိလာတင်ယူခွင့်မရအောင်ဖုံးကွယ်ခံခဲ့ရတဲ့ရက်တွေတဲကမတူတဲ့မျိုးဆက်တွေရဲ့ခံစားမှုတွေကိုစူးစမ်းကြည့်မိခဲ့ပါတယ်။အသက်18နှစ်အရွယ် GTC ចောင်းသားမောင်မျိုးမြက်ကောင်းကဗိုလ်ချုပ်ကိုသူဘယ်တော့မှမမိခဲ့ပါဘူးလို့ပြောပါတယ်
။ဟုတ်ဗိုလ်ချုပ်ကိုကျွန်တော်တို့ရဲ့ဆွေးလိုက်ရေးဖတ်ကြည့်ပြ။မျိုးသားကောင်းတော်ကြီးအောင်နေနဲ့သူ့ရဲ့လက်ဆောင်မှုကဘယ်လောက်ထိကောင်းလဲ။သူဘယ်လောက်ထိကြိုးစားခဲ့လဲဆိုတာကိုပြန်တာပါ။မိမိကလည်းသူကကျွန်တော်ဘောမှာဒါမှမဟုတ်ရှိခဲ့ပါဘူး။ဘုဆုံးမျိုးနေဘုဆုံးရဲ့ဟိုတာမလို့ပေါ့တောင်းလာတဲ့အဆိုင်ဆက်ကိုသူတို့ဝါဆက်ပေါင်းဘုဆုံးမျိုးနေအားလုံးငွေနဲ့လုံးသားနဲ့ငွေနဲ့ရှိပြီးသားပါဒီနေ့မှမှစပြီးတော့ဘုဆုံးနဲ့တပ်တဲ့ဟောပြောပွဲစီးနီးပွဲလို့အောက်မြင့်တဲ့ဝမ်းဆုပ်ပွဲလို့အဲ့လိုမျိုးဆုပ်ပြီးတော့လည်း family ဝမ်းသာပါတယ်အခုရှိတာတော့ကျွန်တော်အခုမြန်မာနိုင်ငံဖြစ်တဲ့နေရာအကြောင်းအရာဒီအားလုံးလုံးဝသဘောမကျပါဘူးခင်ဗျာအခုကျွန်တော်ကိုယ်တိုင်ခုတ်ရင်တော့မှတခြားခေါင်းဆောင်ရှိပါတယ်ခေါင်းဆောင်ခေါင်းတွေရှိပါတယ်စတယ်လို့လည်းပါတယ်လို့ဒီဘုချုံလူမျိုးကြီးမျိုးတယောက်ဖြစ်လာဖြစ်ချင်ပါတယ်အားလုံးကိုကျိုးမကြည့်ရဲ့ခေါင်းဆောင်ခေါင်းနေဖြစ်လာဖြစ်ချင်ပါတယ်ခင်ဗျာအားလုံး
အသက်29နှစ်အရွယ်ဗုဒ္ဓဘာသာယဟန်စာဆိုတပါးဖြစ်တဲ့အရှင်အိန္ဒြာစာရခေါ်တာအီညာကတော့ဒီကနေ့အထိဖွဲ့ဆိုလို့မဆုံးနိုင်တဲ့အကြောင်းဟာဘုချုံအကြောင်းဖြစ်ပါတယ်လို့ပြောပါတယ
်ဆိုသောပိုင်းကာလတွေကတော့ဟို1လဲဆောင်နဲ့ဖြစ်ရတဲ့ခေါင်းဆောင်ယောက်ပေါ့ဗျာဒီလိုပုံကိုကြီးဟာဒီလိုအဖြစ်နဲ့နေရတယ်ဆိုပြီးတော့ဝမ်းနေရတယ်ပေါ့ဗျာအခုနောက်ဒီလိုပွန့်ပွန့်ငင်းငင်းနဲ့သူ့ဂုံကျေးဇူးတွေကိုသူ့လိုပြန်ပြီးတော့ထုတ်ဖော်တဲ့အခါကျတော့လေဝမ်းရောက်သွားနေဖြစ်ရတာပါပဲသူ့ရဲ့ယူသားမှုအတိုင်းသူ့ရဲ့တန်းကြီးပေါ်ထားတဲ့စိတ်အတိုင်းနောက်လူငယ်တွေထားကြတယ်ဆိုရင်တန်းကြီးကပြောင်းလဲသွားမှာဒါဒီလိုပဲတွေးရတယ်သိကြည့်ရတယ်သိကြည့်ရတယ်ဆရာမ
ကဗျာဆရာမောင်လင်းရိတ်ကတော့သူတို့ငငယ်ကစာသင်ခန်းထဲကနေတင်ယူခဲ့ရမှုတွေနဲ့ဗိုလ်ချုပ်ကိုစာသိခဲ့ပြီးအဲ့ဒီစိတ်ဝင်စားမှုတွေနဲ့ဆက်လက်လေ့လာဖြစ်ခဲ့တာမို့ဒီကနေ့ကလေးတွေကိုလည်းစာသင်ခန်းထဲမှာကလေးကဗိုလ်ချုပ်အကြောင်းခခနနတီးခွင့်ရစေချင်ပါတယ်လို့ပြောပါတယ
်ဘလို့ဈေးွက်စီးပွားရေးစနစ်တို့ဘလို့ကို့အတွက်ကိုကောင်းအောင်လုပ်မယ်ဆိုတဲ့ခစ်တွေပြောင်းနေမယ်ကျွန်တော်တို့စီမှာအများအတွက်တိုင်းပြည်အတွက်ဆိုတဲ့စိတ်ကဘာပဲပြောပြောကြံနေသလောက်ကြံနေခဲ့တာအဲ့ငယ်ဘဝတွေမှာကျွန်တော်တို့ကောင်းကောင်းဒီတိုင်းပြည်အတွက်လူမျိုးအတွက်အလုံးအတွက်ကိုကျိုးစွန်ဆောင်ရွက်ခဲ့တဲ့လူတွေရဲ့အကြောင်းကိုကျွန်တော်တို့ပမာအာဇာနည်တွေရဲ့အကြောင်းကိုကျွန်တော်တို့ကျောင်းကန်းတွေကနေပြီးတော့ဆရာဆရာမတွေကနေပြီးတော့တေးသေးချာချာရင်းနဲ့ဆွဲထင်အောင်သင်ပေးခဲ့တာကလည်းအချက်တစ်ချက်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်ရှေ့ဆက်သွားရင်လည်းကျွန်တော်တို့အဲ့ဒီလိုပဲသွားကြရမယ်လို့ကျွန်တော်ကတော့အဲ့ဒီလိုယူပါတယ်ဆရာမ
။ဒီကနေ့ဘုချုပ်မွေးနေ့မှာဘုချုပ်ရဲ့ဂုဏ်ကျေးဇူးတွေကိုအောက်မေ့တတရင်ကဗျာဆရာမောင်လင်းရဲ့လဝန်းနေခြင်းဆိုတဲ့ကဗျာလေးနဲ့ဂုံပြူတန်းထားလိုက်ပါရရှင
်အဖပုံကားကောင်းရင်ထားချိတ်တဲ့ဦးအောင်ဆန်းကိုချစ်ကြည်ညိုစိတ်နဲ့ရေးခဲ့တဲ့ကဗျာလေးလုံးတပါရမှာကာယံပါယုံနဲ့ဒါတိတ်မလွန်သေးဘူးငါအတိတ်ကိုတူးမိတယ်ငါရဲ့ကလေးဘဝမှာငါလူငယ်ဘဝမှာပေကြတဲ့မြမတရေကောင်းနဲ့ကျောင်းငန်းထဲမှာကောင်းကောင်းတွေ့ခဲ့ရ။နောက်ရဲ့ငယ်ဆရာမဟာရှင်သားကိုမေတ္တာစေတနာနဲ့အပေအချာခူးနယ်ခဲ့တာ။ဒါဟာတေးရပါမဲ့တိုင်းပြည်ပြည်ချင်းစိတ်ပဲ။လူတယောက်ရဲ့တန်ဖိုးနိုင်ငံတရိုးမှာဘလို့ထိုးနိုင်ခဲ့ပုံလဲ။တခါသားကကလေးများနေမှာပေါ့။ဥအောင်ဆန်းရဲ့ညတ်တော်မွေးနေမှာပေါ့။ငွေဆက်ကူတွေပေါ်ကပျောက်ပြက်သွားလဲငါအသေးချက်မှာနက်နက်ခင်းနေခင်ခဲ့ပုံပေါ်အချိန်လေးကြာကြီးကြာမှလာဝန်းကရဲရဲหนีလို့ငပုတ်ဖမ်းရင်ပီပီကျူးခဲ့ပြန်ပြီအာဇာနည်အစ်စ်တွေတစ်နှစ်ချက်တစ်နှစ်မွေးရအောင်မှာပေါ်ဆရာမလေးရယ်ကိုယ်နေတဲ့သမိုင်းကိုဒီပိုင်းပြီးဒီပိုင်းပေါ်ကြရအောင်မှာပေါ်သတိတယောက်လိုဖြစ်သွားတဲ့နတ်မောက်သားရဲ့ပုံကိုစာသင်ခန်းနံရံမှာပြန်ချိတ်ပြီးကိုအောင်ဆန်းလိုသူရဲကောင်းတွေတကြောင်းစီတကြောင်းစီမှာခြိတက်လာဖို့ပေါ့